ဒေါန်ဆန်းစုကြည်ပေါ်အာဂတိမှုဆဆွဲချက်တွေကလာရောက်တော့တင်းနှံကြောင်းမြေယာမှုအတွက်ပဲဒီနေ့စစ်ဆေးခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုဆွဲထားတဲ့အာဂတိလိုက်စားမှု၄မှုထဲကလာရောက်တော့စိုက်ပျိုးသံမွေပညာတင်းနှံကြောင်းစီမံကိန်းမြေနေရာနှစ်ခုယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုအတွက်ပဲကြားနာခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်။ဒီမှုနှစ်ခုလုံးအတွက်နေပြည်တော်စီပင်သာရေးကော်မတီအမြဲတမ်းတွေ့ဝင်ဦးမြောင်ကတရားလူပြတသက်အနေနဲ့ထွက်ဆိုခဲ့ပြီးဒေါ်စုရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းတွေမေးခဲ့ကြပါတယ်။လာရုံတော်စီမံကိန်းတွင်နေထိုင်ဖို့နေဆောက်လုပ်တယ်ဆိုပြီးဒေါ်ဆန်းစုကြည်တဦးတည်းကိုဆွဲထားတဲ့အာဂရိမှုနဲ့ဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အာဂရိမှုတို့ကတော့ဒီနေ့မှမစစ်ဆေးဖြစ်ခဲ့ပါဘူး။အာဂရိမှုတွေအတွက်နောက်တစ်ချိန်ရုံချိန်ကိုဒီဇင်ဘာ3ရက်ရှေ့တောက်ကြာနေ့ကိုသတ်မှတ်ထားခဲ့ပြီးအဲ့ဒီနေ့မှဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အမှုတစ်ခုကိုလည်းစစ်ဆေးဖို့လုပ်မယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ဟာဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေလက်ခံရယူခဲ့တဲ့ဆိုပြီးဆွဲဆူထားတဲ့အာဂရိမှုမှာစစ်ကောင်စီဘက်ကတင်တဲ့တရားလူပြတပ်သေးနှူးကိုစင့်ခေါ်ဆစေးပေးဖို့ရှိတယ်လို့တရားဝန်ကပြောထားပါဗျ။အဲ့ဒီမှုအတွက်ပဲဒေါ်စုရဲ့အိမ်ကူဒေါ်ဝဝေသန်းကိုတရားလူပြတပ်သေးအနေနဲ့ထွက်ဆိုဖို့တရားဝန်ဘက်ကစင့်ခေါ်မယ်လို့ပြီးခဲ့တဲ့ရုံးချိန်မှာပြောထားပေမဲ့လာမယ့်ဘက်ရုံးချိန်မှာစင့်ခေါ်မခေါ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိရသေးပါဘူး။ဒေါ်ဆန်းစုကြည်ရဲ့ရှင်းနေရအနေနဲ့အမှုစစ်ဆေးတာတွေနဲ့ပတ်သက်ပြီးဘယ်သူကမှမပြောရဘူးလို့ပုံမှန်144နဲ့တားမြစ်ထားတာကြောင့်ကြားနာပွဲအသေးစိတ်တွေကိုတော့မေးမြန်းနိုင်ခြင်းမရှိခဲ့ပါဘူးခင်ဗျ။